2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုရှိမရှိဆိုတာအပြင်တရားရေးမှာသမ္မတဒေါ်နယ်ထရမ့်ဝင်ရောက်ဆော့ဖက်မှုရှိမရှိစုံစမ်းစစ်ဆေးဖို့2019ခုနှစ်မှာတာဝန်အပေးခံခဲ့ရတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုမှာသမ္မတကိုအရေးယူဖို့ကြိုးစားခဲ့ခြင်းမရှိတာဟာအမေရိကန်ဥပဒေအရလုပ်ပိုင်ခွင့်မရှိတဲ့အတွက်ဖြစ်ကြောင်းနဲ့ဒီလိုအရေးမယူနိုင်ပေမဲ့သမ္မတအနေနဲ့ရာဇဝတ်မှုမကျူးလွန်ဘူးလို့ယူဆလို့မရတဲ့အကြောင်းပြောပါတယ်။အပြည့်စုံကိုတော့ Jeff Custer ရဲ့သတင်းစာကိုအခြေခံပြီးဒေါက်ခင်မျိုးသက်ပြောပြမှာပါရှင်
။ Washington DC မှာရှိတဲ့တရားရေးဝန်ကြီးဌာနမှာ Robert Mueller ကသူ့ကိုပေးအပ်ခဲ့တဲ့တာဝန်ကိုဘယ်လိုထမ်းဆောင်ခဲ့တယ်ဆိုတာကိုတင်ပြရင်အခုလိုပြောကြလိုက်တာဖြစ်ပါတယ်။ American ပြည်ထောင်စုရဲ့2016သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နှောက်ယှက်ဖို့ကြိုးစားမှုရှိပြီးရှိသူဘလို့အလေးနဲ့ထားပြီးစုံစမ်းစစ်ဆေးခဲ့တယ်ဆိုတာနဲ့သူ့ရဲ့တာဝန်ဝတ္တရားလုံဆောင်မှုတွေကိုအခုလိုရှင်းပြခဲ့တာပ
ါ As alleged by the grand jury in an indictment Russian intelligence officers who were part of the Russian military
ဂျူရီလူကြီးရဲ့တရားစွပ်စွဲချက်အရဆိုရင်ရုရှားစစ်တပ်ရဲ့အစိပ်ပိုင်းဖြစ်တဲ့ရုရှားထောင်လိုင်းရေးအရာရှိတွေဟာကျွန်တော်တို့ရဲ့နိုင်ငံရေးစနစ်ကိုအပြင်းထန်တိုက်ခိုက်ဖို့ကြိုးစားနေတယ်လို့စွပ်စွဲထားပါတယ်ဒါအပြင်သူတို့ဟာရှုပ်ထွေးလာတဲ့ကွန်ပျူတာဆိုင်ဘာနီးစနစ်ကိုသုံးပြီးကလင်တန်မဲဆွယ်အဖွဲ့ရဲ့ကွန်ပျူတာနဲ့ဂွန်ရက်တွေကိုဖောက်ထွင်းဖို့ကြိုးစားခဲ့တယ်လို့လဲစွဲဆိုချက်မှာဖော်ပြပါတယ်သူတို့ဟာကိုရီးကိုရာအချက်အလက်တွေကိုခိုးယူခဲ့ပြီး WikiLeaks နဲ့ online ကအကောင့်တွေကနေတဆင့်အချက်အလက်များတွေကိုဖြန့်ဝေခဲ့ပါတယ်သူတို့ရဲ့အခုလိုဖြန့်ဝေမှုဟာကျွန်တော်တို့ရဲ့ရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်ဖို့နဲ့သမရလောင်းအဖြစ်ပါဝင်ရှင်ပြိုင်သူကိုထိခိုက်စေဖို့အတွက်အချိန်ကြိုက်လှုပ်ဆောင်တာဖြစ်ပါတယ်
။သူ့ရဲ့အစိုးရခံစားမှာအပိုင်းနှစ်ပိုင်းပါဝင်ပြီးပထမပိုင်းကရွေးကောက်ပွဲမှာရုရှားရဲ့ဂျန်ဝင်နှောက်ယှက်ဖို့ကြိုးစားမှုတွေနဲ့ပတ်သက်ပြီးတည်တည်ချာချာဖော်ပြထားတာဖြစ်ကြောင်းလည်းမွန်လာကပြောပါတယ်။ဒုတိယပိုင်းမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လုပ်ရက်တွေအပါအဝင်စုံစမ်းစစ်ဆေးမှုတွေမှာသမ္မတကနှောက်ယှက်ဖို့ကြိုးစားမှုရှိမရှိတွေ့ရှိချက်တွေကိုဖော်ပြထားတာဖြစ်ကြောင်းလည်းပြောပါတယ်။တရားရေးဌာနရဲ့မူဝါဒအရသမ္မတတဦးကိုသမ္မတတာဝန်ထမ်းဆောင်နေခြင်းအတွင်းဗဟုအစိုးရအဆင့်မှာကျူးလွန်တဲ့ရာဇဝတ်မှုနဲ့တရားဆက်ဆွခွင့်မရှိကြောင်းနဲ့ဒီအချက်ကြောင့်ပဲသူနဲ့သူ့စုံစမ်းရေးအဖွဲ့ကသမ္မတကိုတရားဆက်ဆွဖို့အတွက်စူးစမ်းခဲ့ခြင်းမရှိတာဖြစ်ကြောင်းလည်းမွန်လာကပြောပါတယ်။သမ္မတထရမ့်ကတော့သူ့အနေနဲ့အမှားတစုံတရာလုပ်ခဲ့တာမရှိကြောင်းမွန်လာကရှင်းရှင်းလင်းလင်းပြောခဲ့တယ်လို့ဗိုလ်တစ်ခုနေမှာသူ့ Twitter ကနေရေးပါတယ်။မွန်လာရဲ့အစင်းခန်းစမ်းတဲ့ပတ်သက်ပြီးဘာမှအပြောင်းအလဲမရှိကြောင်းနဲ့အမေရိကန်ပြည်ထောင်စုမှာအမှားကျူးလွန်ခဲ့ကြောင်းလုံလောက်တဲ့တက်တဲ့မရှိရင်ဒီလူဟာအဖြစ်ကင်းတယ်လို့ပြောဆိုခဲ့တဲ့အပြင်ဒီအမှုဟာပိတ်လိုက်ပြီးဖြစ်ပြီးကျေးဇူးတင်ကြောင်းပါရေးသားခဲ့တာဖြစ်ပါလေ။ဒါပေမဲ့မွန်လာကတော့သူ့ရဲ့စုံစမ်းစစ်ဆေးမှုကနေတမရမှာဘာအဖြစ်မှမရှိဘူးလို့ပြောခဲ့တာမဟုတ်ကြောင်းနဲ့ရှင်းရှင်းလင်းလင်းပြောကြားခဲ့တာပါ။
And as set forth in the report after that investigationIf we had had
ဆောင်းဆန်းစစ်ဆေးမှုလုပ်ခဲ့ပြီးတဲ့နောက်ထုတ်ပြန်ခဲ့တဲ့အစိုးရခံစားထဲမှာတကယ်လို့သမ္မတကဘာရာဇဝတ်မှုမှမကျူးလွန်ခဲ့ဘူးလို့ရှင်းရှင်းလင်းလင်းယုံကြည်ခဲ့ရင်ဒါကိုကျွန်တော်တို့ထည့်ရေးခဲ့မှာပါ
။ရာဇဝတ်မှုကင်းဆိုင်ရာလက်ရှိတရားရေးစနစ်ထက်တာဝန်ထမ်းဆောင်စေသမ္မတကိုတရားဝင်တရားဆက်ဆိုနိုင်တဲ့လုပ်ငန်းစဉ်တွေအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေမှာလိုအပ်နေတယ်လို့လည်းမွန်လာကပြောပါတယ်။အောက်လို့တော့တရားရေးကော်မတီဥက္ကဋ္ဌဂျယ်ရီ နက်တလာကလည်းတကယ်လို့သမ္မတတဦးကအမှားရင်းလုံလာနိုင်ရည်ရှိတယ်ဆိုရင်တုံ့ပြန်ဆောင်ရွက်ဖို့အတွက်ကွန်ကရစ်လက်တော်ရဲ့တာဝန်ဖြစ်လာပြီလို့ဗိုလ်တစ်ခုနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်နယူးယောက်ပြည်နယ်ဒီမိုကရက်အမတ်ဖြစ်တဲ့အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌနက်တလာကသမ္မတကိုတရားဆက်ဆွေးရင်းနဲ့ပတ်သက်ပြီးနီးလန်းအားလုံးကိုလမ်းဖွင့်ထားတယ်လို့နယူးယောက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုသတိပေးခဲ့ပါတယ
် With respect to impeachment question at this point all options are on the table
သမ္မတကိုတရားစွဲဆိုရင်မေးခွန်းတွေနဲ့ပတ်သက်ပြီးကျွန်တော်တို့ဟာရွေးချယ်စရာနည်းလမ်းအားလုံးကိုလမ်းဖွင့်ထားပြီးဘာကောမှခြံထားမှာမဟုတ်ပါဘူးသမ္မတထရမ့်ကဂျာဝန်နှောက်ယှက်မှုမရှိဘူးတရားရေးမှာသူဝင်ဆက်ဖက်မှုမရှိဘူးသူ့မှာအပြစ်လုံးဝမရှိဘူးလို့ပြောနေတာဟာလိမ်ညာနေတာဖြစ်ကြောင်း American ပြည်သူတွေကိုအထူးစုံစမ်းရေးမှုမူလာကဒီကနေ့ပြပြသားသားနဲ့ရှင်းရှင်းလင်းလင်းချပြလိုက်တာဖြစ်ပါတယ်
။လွတ်တော်ရှေ့မှာမွန်လွန်လာရောက်ထွက်ဆိုဖို့ကြိုးစားမှုတွေနဲ့ပတ်သက်ပြီးသူထုတ်ပြန်ထားတဲ့အစီရင်ခံစားတဲ့ပို့ပြီးသူ့မှာထွက်ဆိုစရာဘာမှမရှိဘူးလို့မွန်လွန်ကပြောကြားခဲ့တယ်လို့သူ့ရဲ့အစီရင်ခံစားဟာသူ့ရဲ့ထွက်ဆိုချက်ပဲဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်သူ့ရဲ့စုံစမ်းစစ်ဆေးမှုလုပ်ငန်းစဉ်တွေပြီးဆုံးပြီဖြစ်ပြီးသူဟာဒီသတင်းပတ်ထဲမှာပဲအစိုးရအမှုထမ်းယာရုကနေအနားယူတော့မှာဖြစ်ကြောင်းလည်းမွန်လွန်ကပြောပါတယ်။